တကြောပြန်ကိုဗစ်ရောဂါကူးစက်မှုတွေကျုံနေရတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်ကူးစက်မြန်ကိုဗစ်ရောဂါပိုးအမျိုးအစားတဲ့ကူးစက်သူရွှေ့ပြောင်းအလုပ်သမား15ယောက်နဲ့ထိုင်းနိုင်ငံသား21ယောက်စုစုပေါင်း36ယောက်ကိုပထမဆုံးကျင်းဖြစ်နေဆစ်ဆေးတွေ့ရှိရတယ်လို့ထိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဘန်ကောက်မြို့ကဆောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသား10ယောက်နဲ့ကမ္ဘောဒီးယားနိုင်ငံသား9ယောက်မှာမျိုးဗီဇာပြောင်းပို့တဲ့ကူးစက်နေတာတွေ့ရတယ်လို့လည်းဆေးသိပ်ပံဌာနအကြီးအကဲကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့လက်ရှိအရက်ကအီတလီထိုင်းဆောက်လုပ်ရေးကုမ္ပဏီမှာနိုင်ငံခြားသားအလုပ်သမားတွေပါဝင်အလုပ်သမား1000ကျော်ကိုဗစ်ရောဂါပိုးအကူးဆက်ခံနေရပြီးဒီထဲမှာရွှေ့ပြောင်းမြန်မာအလုပ်သမားအများပြားပါနေတယ်လို့ရွှေပြောင်းအလုပ်သမားရေခွင့်ရဥက္ကဋ္ဌဦးအောင်ကျော်က VOA ကိုပြောပါတယ်
။ကျွန်တော်ဒီခန်းနိုင်ငံမှာဆိုတော့ဟိုအထင်ရှားဆုံးဆက်လူကြီးကုမ္ပဏီကြီးရဲ့အပြန်အလှန်ထိုင်းပေါ့နော်ဒီကျွန်တော်မြန်မာရွှေပြောင်းလုပ်သမားတွေပါဟိုဒီဆက်လုံးလုပ်ငန်းခွင့်မှာဟိုပူးပြင်းလုပ်နေတဲ့ဈေးမှာမြန်မာတွေကအများကြီးပါနေပြီးကြားနေပါရှင့်
။ခုရဲ့ပိုင်းတွင်အလုပ်သမား1500ကျော်ကိုရောဂါပိုးဆစ်ဆေးရမှာ1000ကျော်မှာဒီပိုးကူးဆက်နေတာတွေ့ရတယ်လို့လည်းထိုင်းဆိုရကသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာမေလ27ရက်တောက်ကြံနေတဲ့အထက်မှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံသူ3000ကျော်နဲ့သေဆုံးသူက32ယောက်ရှိနေတာဖြစ်ပြီးစုစုပေါင်းအကူးဆက်ခံသူကအခုက 132,000 ကျော်ရှိနေပါတယ်။